မြမဆိုးရရဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကကိုယ်စားလှယ်တွေနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကိုယ်စားလှယ်အဖွဲ့တွေဟာဒီကနေ့မနက်ပိုင်းမှာတော့တရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။ဒီတွေ့ဆုံမှုမှာတရားဝင်ဆွေးနွေးပွဲတွေစတင်နိုင်ရေးဆစ်ဆောင်ကချင်ပြည်သူတွေနေရပြန်ရေးအတွက်အလေးထားဆွေးနွေးပွဲရှိတယ်ဆိုပြီးလေလာသူတွေကတုံ့တက်ပါတယ်။သတင်းပြည့်ဆောင်ကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့တမရော်ကကချင်နဲ့ရှမ်းပြည်နယ်အခြေစိုက်စစ်တိုင်းဌာနချုပ်၅ခုရဲ့နယ်မြေတွေမှာစီးရဲလှုပ်ရှားတာတွေရပ်ဆိုင်းပြီးငင်းချမ်းရေးဆွေးနွေးဖို့ဒီဇင်ဘာလ22ရက်နေ့ကကြေညာခဲ့ပြီးနောက်ပိုင်း NRPC ကကိုယ်စားလှယ်တွေနဲ့ KIO ကိုယ်စားလှယ်အဖွဲ့တို့ပထမဆုံးတွေ့ဆုံတာဖြစ်ပါတယ်။ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီး KIO ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကအခုလိုအတည်ပြုပြောဆိုပါတယ်။
ကျမလေးလား၂၂ရက်နေ့မှာဟိုကျုပ်ဒီခွန်ကြီးမျိုးမှာတွေ့ရရှိပါတယ်ဒါအမှန်ပါတယ်အလို့တဘောတွေ့တာပေါ့နော်ဒါမဲ့တကုံတရားဆုံးဖြတ်ချက်ချတာတော့အခုတတိကတော့ဘာမှမကြားမိဘူးဒီမနေ့ပေါ့နော်တရုတ်နိုင်ငံစေနာကြီးမှာပဲသူတို့တွေ့ဆုံတယ်ဆိုတော့ညနေပိုင်းလောက်ကတော့ခုခုတော့သူတို့ပြောလာမယ်လို့ကျွန်တော်ရှင်းပါတယ်NLDC ဘက်ကဒီပြောလာတဲ့ဆွေးနွေးလာတဲ့အပေါ်မှာပဲအခြေခံဒီမှာကေဝါရောဒီဘူကော်မတီမှာညမှာဆွေးနွေးရမယ်ချင်တယ
်ဘုံမူကြီးနော်ဘူးကိုညနေ၄နာရီအချိန်ထပ်မံဆက်သွယ်ရမှာတရုတ်ပြည်ကိုသွားတဲ့ KIO ကိုယ်စားလှယ်အဖွဲ့ဘက်ကတစုံတရာဆက်သွယ်လာတာမရှိသေးကြောင်းပြောပါတယ်ဒီကနေ့တွေ့ဆုံပွဲကိုအစိုးရကိုယ်စားလှယ်အဖွဲ့ဘက်က NRPC အတွင်းရေးမှူးနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဒုဝန်ကြီးဦးခမောင်တင်ငင်းချမ်းရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောအတွင်းရေးမှူးဦးခင်စောဦးတို့ကဥဆောင်တက်ရောက်ပြီး KIO ဘက်ကတော့ကချင်လွတ်လပ်ရေးကောင်စီဒုဥက္ကဋ္ဌဗိုလ်ချုပ်ဂွန်မော် KIO အထွေထွေအတွင်းရေးမှူးဦးလန်းနန်တို့ဦးဆောင်တက်ရောက်ပါတယ်ဒီတွေ့ဆုံဆွေးနွေးရေးအတွက် PCG ခေါ်ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဂျာခန်ဆက်သွယ်ပေးခဲ့တာဖြစ်ပြီးအဓိကဆွေးနွေးပွဲရှိတဲ့အချက်တွေကို PCG ကဦးအင်ရှန်ဆန်အောင်ကအခုလိုတုံ့တက်ပြောဆိုပါတယ်
။နော်တော့ချောက်ဒီဝန်ဆွေးနွေးပွဲဒီဆက်လက်ဆွေးနွေးနေဖို့အချက်တွေပဲဖြစ်မှာမဟုတ်ဘူး။ဆက်တရားတော့အကုန်ပြစ်မှာလို့ဒီရက်IGV ပြန်လည်နေရာချထားရင်အဲ့ဒါတွေအဓိကအချက်တွေဖြစ်မှာ။
ဒီဇင်ဘာလ22ရက်နေ့ကထုတ်ပြန်တဲ့တက်မရော်ရဲ့ကြေညာချက်မှာတနိုင်ငံလုံးအပြည့်ခက်ရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မြေထိုးသေးတဲ့အဖွဲ့တွေအပြင်လက်မှတ်ရေးထိုးပြီးအဖွဲ့တွေနဲ့တဖွဲ့ချင်းလိုက်ဆွေးနွေးမှာဖြစ်ကြောင်းနဲ့ IDP ခေါ်ဆစ်ဆောင်ဒုက္ခသည်တွေပြန်လည်နေရာချထားရေးကိုကူညီဆောင်ရွက်မှာဖြစ်ကြောင်းပါဝင်ပါတယ်ဒီဇင်ဘာလအတွင်းကလည်းမြစ်ကြီးနားပမော်လန်းကနမ်ဆယ်ရန်ကြီးရွာမှာ IDP တွေနေရာချထားရေးနဲ့မိုင်းရှင်းလင်းရေးတွေဆောင်ရွက်နေကြောင်းတက်မရော်ကသတင်းထုတ်ပြန်တာတွေရှိပါတယ်ဒီမတိုင်ခင်တက်မရော်နဲ့ KIO အကြားတွေ့ဆုံဆွေးနွေးခဲ့တာကတော့ပြီးခဲ့တဲ့နှစ်ဩဂုတ်လကဖြစ်ပါတယ်ကျောင်းနိုင်ငံကိုရောက်ရှိနေတဲ့ NRPC အဖွဲ့ဟာ UWSA ဝါအဖွဲ့ NTAA မိုင်းလာအဖွဲ့တို့နဲ့လည်းညနေပိုင်းမှာဆက်လက်တွေ့ဆုံဆွေးနွေးဖို့ရှိကြောင်းသတင်းတွေရရှိခဲ့ပေမဲ့တိကျအတည်ပြုချက်တော့မရပါဘူးဒီတစ်ကြိမ်ဆွေးနွေးပွဲမှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ TNLA တအန်းပလောင်အဖွဲ့ MNDAA ကိုကန်အဖွဲ့ AA ရခိုင်အဖွဲ့တွေနဲ့တွဲဆုံဆွေးနွေးဖို့ကိုလည်းဝမိုင်းလာအဖွဲ့တွေက NRPC နဲ့ညှိနှိုင်းပွဲရှိနေပါတယ်ကျုပ်မြန်မာနေဆက်အခြေဆိုင် NCA လက်မှတ်မြေထိုးသေးတဲ့အဖွဲ့တွေနဲ့ NRPC တို့ဆွေးနွေးဆောင်ရွက်နေတဲ့ဇန်နဝါရီလ22ရက်နေ့မှာပဲ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာရက်တက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပြန်လည်စတင်ရေးနဲ့ပတ်သက်ပြီးရန်ကုန်မြို့မှာတကားပိတ်ဆွေးနွေးနေပါတယ်ဒီအလွတ်တဘောဆွေးနွေးပွဲမှာတရားဝင်နိုင်ငံရေးဆွေးနွေးပွဲတွေကိုရက်ဆိုင်ထားတဲ့ KNU ကရင်မျိုးသားစည်းရုံးနဲ့ RCSS ချမ်းပြည်ပြည်ထောင်စုကောင်စီတို့ပါဝင်တက်ရောက်တာတော့မရှိခဲ့ပါဘူး